လူငယ်ရဲ့ဆနေရစုကဆေးရုံနဲ့တင်းရိုင်းမီနီယာဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံပဲရစ်မြို့လယ်မှာရှိတဲ့ကုန်းတိုင်းအောက်ကနေအရိုးစုပေါင်း200လောက်ကိုရှာဖွေတွေ့ရှိခဲ့တယ်လို့ပြင်သစ်သတင်းမီဒီယာတွေမှာစနေနေ့ကဖော်ပြကြပါတယ်ဆေးရုံကို17ရာစုအကုန်ပိုင်းမှာဖြိုချခဲ့ပြီးတင်းရိုင်းကိုတော့နေရာရှိပြောင်းခဲ့တာပါဆေဘတ်စတိုပိုလမ်းမပေါ်မှာရှိတဲ့ Monoprix ကုန်းတိုင်းမြောက်ခန်းကိုပြန်လည်တည်ဆောက်ဖို့တူးဖော်ရင်းအခုလိုအရိုးစုတွေကိုရှာတွေ့ခဲ့တာပါအခုကမှဒီကြန့်ရှိနေသေးတဲ့အရိုးစုတွေကိုဆက်လက်ရှာဖွေနေစေဖြစ်ပြီးဒီအရိုးစုတွေဟာစနစ်တကျနဲ့30မြုပ်နှံခဲ့တာပါတည်ဆုံးတဲ့သူတွေဟာစစ်ပွဲတွေကြောင့်တည်ဆုံးတာမဟုတ်ပဲယောဂါဓမ္မမဟုတ်အစာရေစာငတ်မမှုတန်ကြောင့်တည်ဆုံးခဲ့ပုံရတယ်လို့မနုဿဗေဒပညာရှင်တွေကခန့်မှန်းပါတယ်ပြင်သစ်မနုဿဗေဒသုတေသနအသင်းကြီး INRAP ကအခုရှာတွေ့ခဲ့တဲ့အရိုးစုတွေဘာကြောင့်တည်ဆုံးခဲ့တယ်ဆိုတာကိုဆက်လက်စုံစမ်းသွားမယ်လို့ဆိုပါတယ်အခုလိုဒီရုပ်ကြွင်းရှာဖွေမှုကိုမတ်လကုန်လောက်မှာပြီးဆုံးမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ